Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်တဲ့ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney အနိုင်ရတဲ့ပုံမှာ American သမ္မတ Barack Obama က Mr. Romney ကိုချီးကျူးဂုဏ်ပြုစကားပြောပါရယ် Democratic Party ရဲ့သမ္မတ Obama ဟာသူ့ရဲ့ပြိုင်ဘက်ဖြစ်လာမဲ့ Republican ကသမ္မတလောင်းကိုဒီကနေ့မနေ့ပိုင်းကဂုဏ်ပြုစကားပြောခဲ့တယ်လို့ Mr. Obama ရဲ့အွန်လိုင်းအဖွဲ့ပြောခွင့်ရသူကဆိုပါရယ် Mr. Romney ဟာအင်္ဂါနေ့က Texas မှာလုပ်တဲ့ Republican ပနာမယူကောက်ပွဲကနေ Republican သမ္မတကိုယ်စားလှယ်လောင်းဖြစ်တဲ့အနိုင်ရသွားတာဖြစ်ပါရယ်ကိုယ်စားလှယ်မဲ150ရဲကနေပြီးတော့88မဲကိုရခဲ့ပါတယ်။ဒါကြောင့်မလို့ပါတီကိုယ်စားလှယ်လောင်းဖြစ်ဖို့အတွက်ကိုယ်စားလှယ်မဲပေါင်း1144မဲရရမယ်ဆိုတဲ့နေရာမှာ Mr. Romney ဟာဒီမဲအရေးအတွက်ထက်ပိုပြီးတော့ရသွားတာကြောင့်လာမယ့်နေရာဒီ Republican Party ညီလာခံမှာပါတီရဲ့သမ္မတလောင်းကိုယ်စားလှယ်လောင်းဖြစ်တဲ့အတည်ပြုတယ်လို့ဖြစ်သွားပါတယ်။လာမယ့်သမ္မတယူကောက်ပွဲမဲဆွဲစည်းရုံးမှုတွေအတွင်း Mr. Romney နဲ့ American ပြည်ထောင်စုရဲ့အနာဂတ်အတွက်အရေးကြီးပြီးတော့မှန်မှန်ကန်ကန်ပြောဝင်လင်းလင်းစကားဆက်ထုမှုတရက်ကိုပြုလုပ်နိုင်ဖို့သမ္မတ Obama အနေနဲ့မျှော်လင့်တဲ့အကြောင်းသမ္မတ Obama ရဲ့ယူကောက်ပွဲအွန်လိုင်းပြောခွင့်ရသူကဆိုပါတယ် Mr. Romney ရဲ့ပြောခွင့်ရသူကတော့အခုသမ္မတစကားပြောကြတာဟာသမ္မတနဲ့စကားပြောကြတာဟာအချင်းတူတူနဲ့ပုံမှန်ရင်းနှီးတဲ့ဆက်ဆံရေးဖြစ်ပါတယ်လို့ပြောပါတယ်သမ္မတ Obama နဲ့ Mr. Romney တို့ဟာဒီလာမယ့် January လကစမယ်သမ္မတတက်တန်း၄နှစ်အတွင်းမှာဘယ်သူကနိုင်ငံကိုအကောင်းဆုံးဦးဆောင်နိုင်မလဲဆိုတာကိုသတင်းပတ်ကြားတူးနဲ့တူအပြာလန်ထိုးနဲ့ပြောဆိုခဲ့ကြပါတယ်။မကြခင်ကမဲဆန္ဒရှင်စစ်တမ်းတွေမှာတော့ Mr. Obama ကရှေ့ကနေပြီးတော့အသာလီဦးဆောင်နေပါတယ်။ဒါမှမဟုတ်ရွေးကောက်ပွဲမှာအနိုင်ရမဲဟာကတ်နေမဲ့သဘောရှိတယ်လို့ American နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။ American နိုင်ငံရေးအစဉ်လာအရဆိုရင်တော့ Party Council နှစ်ဦးဟာ October လထဲမှာ3ချိန်စကားဆက်ထူပွဲလုပ်ရဖို့ရှိပါတယ်။ဒါမှမဟုတ်ဒုတိယသမ္မတ Joe Biden ကလည်း Mr. Romney အမြင်မတင်ရသေးတဲ့ဒုတိယသမ္မတနဲ့စကားဆက်ထူပွဲတစ်ရက်ကိုလုပ်ရဖို့ရှိပါတယ်ခင်ဗျာ။